ကိုမင်းကိုနိုင်ခင်ဗျဒီရွှေညဝဆရာတော်ကို88မျိုးဆက်ចောင်းသားဒီကနေ့ညနေမှာတွားရောက်ဂါရဝပြုတယ်သိရလို့ပါဘလို့အကြောင်းအရာတွေဆွေးနွေးလျှောက်ထားဖြစ်ပါတယ
်အရင်ဖြစ်စဉ်ကတော့သိပြီးကြတာဖြစ်မှာပါဆရာတော်ရဲ့တွားတော်ဗျာလောကဓမ္မအကြောင်းကြီးဩဝါဒကပြောကြားရှင်းပြခဲ့တဲ့အပေါ်မှာဒါကိုတန်ခါနိုင်ကအဖွဲ့ရနေပြီးတော့အရေးကြီးဆောင်ရွက်ချက်တွေပေါ့အဲ့ဒီအပေါ်မှာဆရာတော်ပြန်ပြီးတော့ကျွန်တော်တို့ကိုမိန့်တာကတော့သူ့အနေနဲ့သာသနာတော်အတွက်ဓမ္မပြည်လောကအတွက်အမှန်တရားအတွက်ဆိုရင်ဘယ်ခက်ခဲနဲ့မဆိုရဲရဲဝံ့ဝံ့တည်တည်ငြိမ်ငြိမ်နဲ့ရင်ဆိုင်ပြင်ရှင်းမှုအသင့်ရှိပါတယ်လို့ဆရာတော်ပြန်ပြီးတော့ကျွန်တော်တို့မိန့်နေကြဒီတိုင်းနဲ့သူတုံ့ပြန်ထားတယ်လို့ပြောတယ်ကကျွန်တော်တို့ဘက်ကတော့ဆရာတော်ကိုရှောက်ခဲ့တယ်အခုလိုအခြေအနေမျိုးမှာဆရာတော်ရှေ့မှာအတူရှိနေတာဆိုတာကိုလာပြတာပါပဲလို့ဆရာတော်ဆက်ပြီးတော့သီခနိုင်စွာနဲ့မေတ္တာတရားနဲ့ရင်ဆိုင်သွားမယ်ကြားလို့လည်းဝမ်းသာပါတယ်ဒါပေမဲ့အခြေအနေတွေကတစုံတရာကိုသီလဆန္ဒမျိုးဆိုရင်တော့မကောင်းဘူးခုလိုတည်ငြိမ်ပြီးတော့အားလုံးအပေါင်းလက္ခဏာပြနေရတဲ့အချိန်မှာဒီလိုနိုင်ငံရေးလှုပ်ရှားမှုဆောင်ရွက်မှုတွေနဲ့ဤစံနေတဲ့တန်ခါတစ်ပါးကိုအေးအေးယူတယ်ဆောင်ရွက်တယ်ဆိုတာမျိုးကအနှုတ်လက္ခဏာပြတာမျိုးဖြစ်တယ်။ဒါကြောင့်တည်ငြိမ်မှုကိုထိခိုက်မှာမျိုးကိုမလိုလားဘူးဆိုရင်ဒီလိုဆောင်ရွက်မှုမျိုးရှောင်ရှားတင်တယ်လို့ကျွန်တော်ယူဆတယ်။ဘလို့အချိန်တွေပဲရောက်ပါဗျာဘလို့ပဲရလာပဲထွက်တယ်ပါဆရာတော်နဲ့အတူရှိနေပါမယ်လို့တော့ကျွန်တော်ဆရာတော်အသေးစားရှောက်ခဲ့ပါတယ်။
အဲ့တော့ဟိုမနေ့ပြန်ဆိုရင်ဒီရွှေညဝါဆရာတော်ကိုနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကအရေးယူဖို့အတွက်ကြားနာဖို့ရှိပါတယ်ဒီပေါ်မှာရောဘယ်လိုအမြင်ရှိပါလဲ
အဲ့ဒီအတွက်လည်းဆရာတော်ကျွန်တော်တို့စိတ်ဓာတ်ခွန်အားတွေရလို့ရညာပါဗျာကျွန်တော်တို့အင်အားစုတွေသွားပြီးတော့ပြခဲ့တာပါအဲ့ဒီပေါ်မှာဆရာတော်ရဲ့တန်ခါတွေရဟန်းတွေကလည်းစာတင်သားတွေလည်းအားလုံးကျွန်တော်တို့နဲ့အတူလာပြီးတော့ဝမ်းသာအားရနှုတ်ဆက်ကြတယ်ဆရာတော်ကတော့အင်မတန်အားရှိတယ်လို့မိန့်ပါတယ်ကျွန်တော်တို့မှာဝေတရားလည်းရှိပါတယ်ဒီလိုဆရာတော်မျိုးကိုခေတ္တမှာပေါ်ပေါ်ပဲပဲတော့မရနိုင်ဘူးဆရာတော်ဆောင်ရွက်ခဲ့တဲ့ကိစ္စတွေနဲ့ကျွန်တော်တို့သိရသမျှကအားရကျေနပ်ဆရာကောင်းတယ်တိုင်းပြည်ရဲ့အနာဂတ်အတွက်ဆရာတော်စဉ်းစားထားတာတဲ့လက်ကလောကိစ္စလို့စဉ်းစားတဲ့ဆရာတော်မျိုးမဟုတ်ဘူးပြီးတော့အာမလိုအပ်တဲ့ပွဲလူကုံလူတွေပေါ်မှာတာယာနေတဲ့ဆရာတော်မျိုးလည်းမဟုတ်ဘူးသာသနာအတွက်ကောအမှန်တရားအတွက်ကောမြန်မာပြည်အတွက်ကောအလုပ်လုပ်နေတဲ့ဆရာတော်ပါအဲ့ဒီအတွက်တော့ကျွန်တော်တို့ကသဘောလာမယ်ဘယ်လိုရလာကုန်မဆိုပါဗျာဆရာတော်နဲ့အတူရင်းဆိုင်မယ်နောက်ဆုံးဗျာဆရာတော်ဟိုနေစရာစားစရာအခက်အခဲရှိလို့ဆုံးကုန်ကိစ္စအခက်အခဲရှိရင်တော့ကျွန်တော်တို့ဆရာတော်အတွက်ဆိုရင်တန်းပေးမှာပဲဂျာမန်ကိုရှာရဆရာရှာပြီးတော့ဆရာတော်ကိုဆုံးကပ်ပါမယ်လို့သိစာတတိပေးခဲ့ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့မနေ့ပြန်မှာဒီဗဟန်းကြားတော့ရမှာဆရာတော်ကိုကြားနာမယ်အချိန်မှာရောဒီ88မျိုးဆက်ចောင်းသားတွေအနေနဲ့ဒီဟာကိုတွားရောက်ကြားနာဖို့ရှိပါလား
အဲ့မရှိပါဘူးကျွန်တော်တို့ကဆရာတော်နဲ့အတူဆရာတော်ရဲ့ရှေ့မှာဆရာတော်ရဲ့ဘေးဝဲရာမှာနောက်မှာအတူရှိနေဆိုတာပြပေးမှာပဲဆရာတော်တင်းတင်းနဲ့ရေဆိုင်မယ်လို့ခရီးပေးသွားပါတယ်မေတ္တာတရားနဲ့အစွမ်းကုန်မေတ္တာတရားရဲ့အားကိုအစွမ်းကုန်ပြမှာပေါ့ဗျာကျွန်တော်တို့ယုံကြည်ပြီးသားပါနော်